မြန်မာနိုင်ငံမှာရောက်နေတဲ့ဘင်္ဂလားဒေ့ရှ်ကြီးတပ်ဦးစီးချုပ်ဗိုလ်ချုပ်ကြီးအာဇီအာမင်ဟာမြန်မာတပ်မတော်ဒုကာကွယ်ဦးစီးချုပ်ဒုဗိုလ်ချုပ်မူကြီးစိုးဝင်းနဲ့တွေ့ဆုံပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားကြတဲ့ဒုက္ခသည်တွေနေရပြန်လာရေးကိစ္စဆွေးနွေးသွားမှာဖြစ်တယ်လို့နိုင်ငံသားတည်ရှိတဲ့ရင်းနှီးမှုတွေပုံမူခိုင်မြဲရေးနီးလန်းရှာဖွေသွားမယ်လို့ဆိုပါတယ်။ဒါအပြင်28တပ်အပြန်အလှန်လေ့ကျင့်ညားရေးနဲ့ဥပပေါင်းဆောင်ရည်တိုးမြင့်သွားဖို့ကိစ္စတွေကိုလည်းဆွေးနွေးမှာဖြစ်ပါတယ်။ဧည့်သည်တစ်ယောက်ဖော်လုပ်နေတဲ့လမ်းကိစ္စတွေကိုထည့်သွင်းဆွေးနွေးမှာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်စစ်တပ်ပြည်သူ့ဆက်ဆံရေးဌာန ISPR ကပြောပါတယ်။ဗိုလ်ချုပ်ကြီးအာဇီရဲ့ဒီကိစ္စအတွင်းကာကွယ်ရေးစစ်တပ်ကတို့နဲ့စစ်သမိုင်းပြားတာတွေကိုလည်းတွားရောက်လေ့လာအောင်မှာဖြစ်ပါတယ်။ဗိုလ်ချုပ်ကြီးအာဇီဟာတင်းငွေတွေနဲ့မနေ့ပိုင်းကမြန်မာနိုင်ငံကိုရောက်ရှိလာတာဖြစ်ပြီး၄ရက်ကြာတရားဝင်ခီးစဉ်အဖြစ်ရောက်ရှိနေတာဖြစ်ပါတယ်။ဒီဇင်ဘာလ17ရက်နေ့ကျရင်ခီးစဉ်ကိုအဆုံးသတ်ပြီးမြန်မာနိုင်ငံကနေပြန်လည်ထွက်ခွာမှာဖြစ်ပါတယ်။